ရန်ကုန်မြို့အင်းဝါအချုပ်ဆိုင်မှာအလုပ်လုပ်တဲ့မိန်းကလေးငယ်နှစ်ဦးညီမနှိမ့်ဆက်ခံခဲ့ရတဲ့အမှုအတွက်ပိုင်ဆိုင်ပိုင်ရှင်မိသားစုဝင်၄ယောက်ကိုထောင်ဒဏ်၁၀နှစ်မနည်းချမှတ်လိုက်ပါတယ်ရန်ကုန်နောက်ပိုင်းခရိုင်တရားရုံးကနေအပြစ်ရှိသူ၄ယောက်ကိုထောင်ဒဏ်၃နှစ်ကနေ၁၆နှစ်အထိချမှတ်ခဲ့ပြီး၄ယောက်ကတော့ကွင်းလုံးကျွတ်လွတ်သွားခဲ့ပါတယ်လူခွင့်ရလှရှားသူတွေကတော့အိမ်တွင်းအလုပ်သမားတွေကိုအလုပ်သမားအဖြစ်အတိမတ်ပြုတဲ့အလုပ်သမားဥပဒေရှိဖို့လိုအပ်တယ်လို့ပြောနေပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်ရန်ကုန်တိုင်းကျောက်ရသာမြို့နယ်လမ်းလေးဆယ်မှာရှိတဲ့အင်းဝါအချုပ်ဆိုင်မှာအလုပ်လုပ်တဲ့ဆယ်ကျော်သက်မိန်းကလေးနှစ်ဦးညှဉ်းပန်းနှိပ်စက်ခံရတဲ့အမှုအတွေ့ဒီကနေ့ဒီဇင်ဘာ15ရက်မှာရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကနေပြည်တံတွေချမှတ်ခဲ့ပါတယ်။အင်းဝါအချုပ်ဆိုင်ပိုင်ရှင်ဒေါခင်သူစာအပါအဝင်မိသားစု၄ယောက်ကိုကလေးသူငယ်ကာကွယ်စောင့်ရှောက်ရေးဥပဒေပုံမှန်အပါအဝင်ပုံမှန်၄ခုနဲ့ပြည်တံအတီးတီးချမှတ်ခဲ့တာပါ။မိန်းကလေး၂ယောက်ညှဉ်းပန်းနှိပ်စက်ခံရမှုအတွေ့စုစုပေါင်းမိသားစုဝင်၆ယောက်တရားစွဲခံရပြီး၂ယောက်ကတော့ကွင်းလုံးကျွတ်လွတ်ခဲ့ပါတယ်။ဒီကနေ့ချမှတ်ခံခဲ့ရတဲ့အမင်းတွေနဲ့ပတ်သက်လို့လွမြောက်သွားတဲ့အမှုတွေရဲ့အကျိုးဆောင်အထက်တန်းရှိနေဒေါ်နင်းစုအောင်ကအခုလိုပြောပါဗျာ
။ဆောက်ဒေါ်နင်းစုဆောက်နေတဲ့တလသူ့မော်လက်က၁၆နှစ်နဲ့တလတင်မင်းလက်က၉နှစ်နဲ့တလဇာသာထုံးက၁၃နှစ်နဲ့တလရှင်းရပေါ့နော်ပြစ်ဒဏ်ခံရတယ်ဥပိုလ်လက်နဲ့သီရီလက်ကတော့ပြစ်ဒဏ်ကနေဘုံလုံးဆွတ်လွတ်သွားတယ်
လူကုန်ကူးမှုမှာအားပေးအားမြောက်မှုပူပေါင်းကြံစီမှုအပြင်းအထန်နာကျင်စေမှုမှာအားပေးအားမြောက်မှုတွေနဲ့ဆွဲချက်တင်စစ်ဆေးခံနေတဲ့အင်းဝါအချုပ်ဆိုင်ပိုင်ရှင်ဒေါခင်သူစာရဲ့ခင်ပွန်ဟောင်းဥကိုလက်နဲ့တမီးကြီးဒေါ်သီးလက်တို့ကိုတော့ဂွင်းလုံးချွတ်လွတ်မြောက်စေခဲ့တယ်လို့သူတို့ရဲ့အကျိုးဆောင်ရှေ့နေဒေါ်နှင်းစုအောင်ကပြောပါတယ
်သူတို့နှစ်ယောက်ကအချင်းပြစ်နေမှာနေရတယ်မဟုတ်ဘူးသူလမ်းလေးတဲ့ပြဿနာတဲ့အိမ်မှာနေရသူလည်းမဟုတ်ဘူးသစင်တို့ဆိုင်ကိခိုင်တို့ဆိုတာလည်းသူတို့ရဲ့အိမ်ပေါ်မဟုတ်ဘူးသူတို့ကဒီနေအောင်အိမ်ရောက်နေတဲ့အချိန်မှာလည်းသူတို့အိမ်မှာမရှိသလိုသူတို့ကလည်းအဲ့ဒီကိစ္စရင်းနဲ့ပတ်သက်လို့ဘာမှသိကိုမသိခဲ့တာကောင်မလေးနေအောင်သစင်နဲ့ဆိုင်ကိခိုင်ရုံးရှိထွက်ချက်မှလည်းနေအောင်ကအိမ်မှာမနေဘူးဆိုတော့ပေါ်လွင်နေပေါ့နော်အဲ့ဒ
ါအခုလိုအရွယ်မရောက်သေးတဲ့ကလေးသူငယ်တွေညှဉ်းပန်းနှိပ်စက်ခံရမှုဖြစ်စဉ်မျိုးတွေဟာမြန်မာနိုင်ငံမှာနှိမ့်စင်နဲ့အများရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဒါပေမဲ့ပြည်မှုကျွလွန်သူလက်တဆုပ်စာလောက်ပဲတရားဥပဒေရှေ့မှောက်မှာရောက်လာကြတာပါဒီလိုပြဿနာမျိုးတွေရှင်းလင်းသွားဖို့ကိုတော့ပြည်သူတွေအသိဉာဏ်ဗဟုသုတမြင်မအောင်ဘတ်ပေါင်းစုံကနေမြင့်တင်ပေးတာပြည်မှုပေါ်ပေါက်လာရင်ဘယ်လိုမျိုးနီးဥပဒေတွေနဲ့အရေးယူဆောင်ရွက်နိုင်မလဲဆိုတဲ့မူဝါဒတွေကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းအဖွဲ့ဒါရိုက်တာဥအောင်မျိုးမင်းကအကြံပြုပါတယ
်အလုတ္တမဖြစ်အတိမတ်ဖြစ်သောအလုတ္တမဥပဒေရှိဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာအိမ်အလုတ္တမလို့တော့မခေါ်ဘူးဗျာ။အိမ်ကူတို့တချို့ဆိုရှင်အိမ်ဘော်တို့ဆိုတဲ့အမည်မျိုးနဲ့ပဲတတ်မှတ်ပြီးတော့သူတို့ကိုအလုတ္တမဖြစ်အတိမတ်မပြုတာရှိလာတယ်။သူတို့ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဘာမှဒီအိမ်ရှင်ကလိုက်နာရမယ်ဆိုတဲ့ဟာမျိုးမရှိဘူး။သမင်းစားကြုံခံဆိုတဲ့သဘောမျိုးအလုတ်ချင်းနဲ့အတိကျမရှိတဲ့ဟာမျိုးဖြစ်လာတယ်။အဲတော့တကယ်လို့အလုတ်လုပ်မယ်ဆိုရင်အလုတ္တမတယောက်ရဲ့ရပိုင်ခွင့်နီးခံစားခွင့်နီးနောက်တစ်ခါအလုတ်ရှင်နဲ့အလုတ္တမကြားထဲမှာအပြန်အလှန်လေးစားမယ်စီကံနေကိုအလုတ္တမအလုတ်ရှင်စီကံတိုင်းလှုပ်ဆောင်ပြီးတော့ဒါကိုကျွန်တော်အတိမတ်ပြုနိုင်တော့လှုပ်ထုတ်လုပ်မှုတွေရှိဖို့လိုအပ်တယ်ဖြစ်လာလို့ရှိရင်အလုတ္တမခွင့်ရချုပ်ဖောက်မှုကလေးခွင့်ရချုပ်ဖောက်မှုနဲ့ထိရောက်စွာအရေးယူနိုင်တော့လုပ်ငန်းစဉ်တွေကိုအလုတ္တမဥပဒေမှာထည့်သွင်းပြဋ္ဌာန်းမှုဒါကတော့မဖြစ်မနေလိုအပ်နေပါပဲ
စေကျော်တဲ့မိန်းကလေးနှစ်ယောက်အညှဉ်းပန်းခံရတယ်ဆိုတာလူသိရှင်ကြားသိခဲ့ရပြီးနောက်2016ခုနှစ်စက်တင်ဘာလမှာအမှုကိုစတင်စစ်ဆေးခဲ့တာပါဒီနေ့ကြော်ကြာစစ်ဆေးမှုတွေပြုလုပ်ပြီးဒီကနေ့မှပြည်ထောင်ချမှတ်ခဲ့တာပါဒီမိန်းကလေးနှစ်ယောက်နှိမ့်ဆက်ခံနေရတာကိုမြန်မာအနောက်သတင်းအေဂျင်စီကသတင်းအေဒီတာချုပ်ကိုဆွေဝင်းကစုံစမ်းသိရှိခဲ့ပြီးအမှုကိုဖော်ထုတ်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ